အီရန်နိုင်ငံကဆွန်နီလက်နက်ကိုင်ပုံကံသူရဲ့ခေါင်းဆောင်သူဖြစ်ပြီးကွယ်လွန်သူအီရတ်ခေါင်းဆောင်အောင်ဆရမ်မူဆင်ရဲ့လက်ထောက်ဟောင်းသူဖြစ်သူအစ္စအီဘရာဟင်အယ်ဒူရီဟာစစ်စင်ရေးတစ်ခုတွင်တည်ဆုံသွားပြီလို့အီရတ်တာဝန်ရှိသူတွေကပြောပါတယ်။အီရတ်တပ်ဖွဲ့တွေနဲ့ရှီယာပြည်သူစစ်တွေကအယ်ဒူရီကိုတပ်ပစ်လိုက်တာလို့ဆလာဟူဒင်ပြည်နယ်အုပ်ချုပ်ရေးမှူးကကိုကပြီးတောက်ကြနေတဲ့နေမှာဖော်ပြကြပါတယ်။အဲ့ဒီပြည်နယ်ကဟမ်ဘရင်းတောင်တန်းတွေမှာစစ်စင်ရေးကိုလုပ်ခဲ့တာလို့ဆိုပါတယ်။အယ်ဒူရီလိုယူဆရသူရဲ့တည်ဆုံနေတဲ့ခန္ဓာကိုယ်ကိုတခြားတည်ဆုံသွားတဲ့အကြမ်းဖက်သမားတွေနဲ့အတူတွေ့ခဲ့ရတယ်လို့သတင်းတွေကပြောပါတယ်။ဒီတော့ဒီမှာပဲအီရတ်မြောက်ပိုင်းအာဘီမျိုးကအမေရိကန်ကောင်စစ်ဝင်ရုံးအပြင်ဘက်မှာတောက်ကြနေကကာဗွန်တလုံးပေါက်ကွဲပါတယ်။အစ္စလာမ်စစ်သွေးကြော IS အဆုံးရောက်တွေကသူတို့လက်ချက်လို့ကြေညာထားပါတယ်။အီရတ်နိုင်ငံကရခုပြည်နယ်ခြေစိုက် IS အဖွဲ့ကဒီပုံဖတ်မှုဟာသူတို့လက်ချက်ဖြစ်တယ်ဆိုပြီးကြေညာတယ်လို့ဂျီယက်ဝါဒီရဲ့ website တွေကိုစောင့်ကြည့်လာနေတဲ့အမေရိကန်ခြေစိုက် site ထောက်လိုင်းအုပ်စုကတောက်ကြနေမှာ Twitter ကနေပြောပါတယ်။အဲ့ဒီပုံဖောက်ခွဲမှုကြောင့်လူ3ဦးထက်မနည်းတည်ဆုံးပြီးနောက်ထပ်5ဦးဒဏ်ရာရတယ်လို့ Guardian တာဝန်ရှိသူတွေကပြောပါတယ်။